အမေရိကန်လူမျိုးအာဂါတာတရေကောင်၃ဦးနဲ့ဂျပန်လူမျိုးအာဂါတာတရေကောင်၁ဦးလိုက်ပါသွားတဲ့ SpaceX Company ရဲ့ Crew Dragon ဒုံးပျံရင်ကိုတနင်္ဂနွေနေ့က Florida ပြည်နယ် Kennedy အာဂါတာစခန်းကနေနိုင်ငံတကာအာဂါတာစခန်းစီကိုအောင်းမြင်မြင်လွှတ်တင်လိုက်ပါတယ်။ဒါဟာပြင်ပစီးပွားရေးကုမ္ပဏီတစ်ခုရဲ့အာဂါတာယင်ကိုတုံးပြီးတော့နိုင်ငံတကာအာဂါတာစခန်းကအာဂါတာတရေကောင်တွေဝန်ထမ်းအပြောင်းလဲလုပ်ဖို့အတွက်ပထမဆုံးအကြိမ်စီလွှတ်တာဖြစ်ပါတယ်။သူတို့၄ဦးဟာနိုင်ငံတကာအာဂါတာစခန်းကိုဒီကနေ့တနင်္လာနေ့နှောင်းပိုင်းလောက်မှာရှိမှာဖြစ်ပြီးအာဂါတာစခန်းနဲ့ကိုပြီးခဲ့တဲ့လအတွင်းကရောက်နေတဲ့အာဂါတာတရေကောင်တွေနဲ့တွားရောက်ပူးပေါင်းမှာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကခါဇစ်စတန်နိုင်ငံကနေရုရှားအာဂါတာတရေကောင်2ဦးနဲ့အမေရိကန်အာဂါတာတရေကောင်2ဦးအာဂါတာစခန်းကိုဆီလွတ်ထားတာပါ။သူတို့အနေနဲ့အာဂါတာတွေရောက်နေတဲ့အချိန်မှာမုံလာပင်တွေစိုက်ပျိုးဖို့နဲ့ကမ္ဘာဆွေးရမယ့်အခြေအနေကိုအသုံးချပြီးသွေးကင်ဆာကုသဆေးစမ်းသပ်မှုတွေအပါအဝင်သိပ္ပံဆိုင်ရာစူးစမ်းလေ့လာမှုတွေကိုပြုလုပ်သွားမှာဖြစ်ပါတယ်။နောင်လကမ္ဘာနဲ့အင်္ဂါဂျိုစူးစမ်းလေ့လာရေးခီးစဉ်တွေမှာအာဂါတာယင်မှုတွေအသုံးပြုနိုင်မှုဒီဇိုင်းအသစ်ထုတ်ထားတဲ့အင်္ဂါကိုလည်းစမ်းသပ်ဖို့သူတို့နဲ့အတူတည်ဆောင်သွားခဲ့တာပါ။တနင်္ဂနွေနေ့တုန်းကဖလော်ရီဒါပြည်နယ်ကိုဒုတိယသမ္မတမိုက်ပင်စ်သွားရောက်ပြီးအမေရိကန်အာဂါတာစူးစမ်းလေ့လာရေးအေဂျင်စီ NASA အုပ်ချုပ်ရေးမှူး Jim Bryden Stein နဲ့အတူ Crew Dragon ဒုံးပျံရင်လွှတ်တင်တာကိုစောင့်ကြည့်ခဲ့တယ်လို့ချီချူးကွန်ပျူစကားပြောကြားခဲ့ပါတယ်ရှင်။